အကျန်နဲ့နိုင်ငံသားငွေလဲနှုန်းဟာဇူလိုင်လကုန်မှာစံချိန်တင်အမြင့်ဆုံးကိုကျဆင်းလာပါတယ်။ 73 စီအတွက်အဓိကလိုအပ်တဲ့အမေရိကန်ဒေါ်လာရှားပါမှုက 73 စီပြတ်လတ်မှုတွေဖြစ်လာနိုင်တယ်လို့လည်းတချို့ကခန့်မှန်းနေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါ။
သွင်းကုန်အတွက်အဓိကလိုအပ်တဲ့အမေရိကန်ဒေါ်လာတရုတ်ယွမ်ငွေနဲ့ထိုင်းဘတ်ငွေတန်ဖိုးတဟုန်တိုးပြန်တက်လာတဲ့အတွက်ကုန်ပစ္စည်းရှားပါမှုနဲ့ကုန်စည်တက်မှုတွေကြုံနေရတဲ့အကြောင်းလူသုံးကုန်လက်လီလက်ကားဖြန့်ချီသူတချို့ကပြောပါတယ်အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ 9,300 ကျော်လာတဲ့အတွက်73စီလိုမျိုးသွင်းကုန်တွေဈေးတက်လာနိုင်ပါတယ်စစ်ကောင်စီက73စီကိုဈေးလျှော့ရောင်းမှုပြောနေပေမဲ့တစ်ဖက်မှာဗဟုပန်ကဒေါ်လာကိုလုံလောက်အောင်မရောင်းပြီးတော့တာကြောင့်73စီပြတ်လတ်နိုင်နေဆိုပြီးတော့လုပ်ငန်းရှင်တချို့ကလည်းခံမနေပါတယ်ရန်ကုန်နဲ့မန္တလေးမှာတော့မှ73စီကိုစိုင်းကြီးတွေမှာခွဲရန်ကြဝယ်နေရပြီးတော့အပြစ်မှာဝယ်ရင်တော့ Octane 92 liter ကို 3,500 ကျပ်လောက်ပြီးဝယ်ရတယ်လို့ဒေသခံတချို့ကပြောပါတယ်။ရန်ကုန်မန္တလေးခီးသွားလုပ်ငန်းရှင်တူကစီဝယ်လို့မရတဲ့အခြေအနေကိုခုလိုပြောပြပါတယ်။အစီအစဉ
်တွေကတော့ရောက်လာများတချို့ဆိုင်တွေကရဲရဲသွားရရှိတယ်။တချို့ဆိုင်တွေပြည်တယ်တင်လာဘောက်စားတွေပြောလာတယ်ဒီပြည်ရဲ့အလုံးတော်ပြည်ရဲ့ခုဒီလမ်း25နှစ်နောက်ပိုင်းဆိုရင်ဒီတော့ကိုချီနေသေးတယ်။ဆီမရမှာအားကြမ်းရပါစေတဲ့ဒီအချိန်တော့ပါခီးတယ်ဆိုတော့ကျွန်တော်ကလည်းအောက်တိုးနဲ့ဝယ်ပြီးကြိုးရဲကကျွန်တော်ကလည်းဟိုဒီရဲ့ဝန်ဆောင်ကားကြီးရှိတယ်ဒီအဲဒါကိုမင်းကြီးကဒီတော့အတုံးလေးခွဲခုဆိုရေးသိမ်းခွဲတောင်းတယ်အဲ့လိုပြည်သိမ်းတော့ဆက်တဲ့ပြန်ပြေတော့
တီလဝါ73စီလက်ကဖြန့်ချီတဲ့တူလာယုံနေမှာ73စီအလုံးလောက်ရှိနေတယ်လို့ရန်ကုန်က73စီလုပ်ငန်းရှင်တူကတော့ပြောပါတယ်စစ်ကောင်စီကဒီ73စီဆိုင်တွေကိုအခွန်စီးကြတာစစ်စီးတာတွေပို့လုလာတဲ့အတွက်ဆန်ရှင်တချို့ကစီဝဲတာတွေကိုလက်တလောရန်နာထားကြတာလို့ VUE ကိုပြောပါတယ်။ထိုင်းဘတ်ငွေဈေးကလည်းတည့်အထဲမှာပဲဇက်တိုက်တက်နေပါတယ်။ဒီနေ့ဇူလိုင်30ရက်နေ့ညနေပိုင်းမှာမြန်မာငွေ3,000ကျပ်ကိုထိုင်းဘတ်ငွေ650လောက်ပဲရပါတယ်။ဈေးမငြိမ်လို့အယောင်းဝယ်ရန်နာထားတဲ့အကြောင်းမြောက်ရီမျိုးကစိုက်ကယ်ရောင်းဝယ်သူတူကပြောပါတယ်။ခနိုင်းဆို
ရင်ဘယ်လိုလဲတဲ့ကကိုရဲဆိုပဒိတဲ့ခါကြတော့ပေါ်မြန်မာနဲ့ပြောရရင်တော့ပေါ်ကလာတဲ့ဒီအခါတိုင်းကျွန်တော်က30ရက်ဆိုင်ရတယ်ဆိုတော့55ရက်50ရက်ပြီးဝယ်နော်ဆက်ပြီးနေတယ်ဆက်ပြီးမကိုက်ဘူးဒီတော့လည်းမကြောင်းကြတော့
ကြယောင်းကြိုက်ဝယ်ဈေးကွက်ထဲမှာတော့ငွေဈေးနှုန်းကအမျိုးမျိုးဖြစ်နေပါတယ်။တရုတ်ငွေတရံကို650ကျပ်ဝန်းကျင်ကနေပြီးတော့930ကျပ်ဝန်းကျင်ကိုရပိုင်းတွင်ရောက်လာပါတယ်။တယူရိုကိုမြန်မာငွေ9560ကျပ်စင်ကာပူဒေါ်လာကို3800ကျပ်ထိုင်းငွေတစ်ပတ်ကို1400ကျပ်နဲ့မလေးရှားငွေတရင်းကစ်ကို1100ကျပ်အထက်ကိုတည်တည်ရောက်ရှိလာပါတယ်။ရွှေဈေးကတော့ပြင်ပမှာအခောက်ရွှေတစ်ကျပ်သားကိုကျပ်65သိန်းအထိကိုအမြင့်ဆုံးပေးပြီးတော့ဈေးခေါ်နေတယ်လို့သိရပါတယ်ခင်ဗျာ။